ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့မွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဟာနိုင်ငံတကာရဲ့ဖိအားတွေကိုအတော်လေးရင်ဆိုင်နေရပါတယ်။ရခိုင်ရေးအတွက်ဒေါအောင်ဆန်းစုကြည်အနေနဲ့နှုတ်ဆက်မနေတဲ့ကြောင်းဒီရခိုင်ပြည်နယ်တွင်းရမွတ်စလင်တွေရေးကိုအမြန်ဆုံးဖြည့်ရှင်းတဲ့ကြောင်းဒီကမ္ဘာနိုင်ငံခေါင်းဆောင်တွေကဝေဖန်တာတွေရှိခဲ့ပါတယ်။တချို့ကဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုကိုပြန်ပြီးရုပ်သိမ်းဖို့အထိတောင်းဆိုခဲ့တာတွေလည်းတွေ့ရပါတယ်။ဒီလိုဝေဖန်မှုတွေတိုးလာနေတဲ့အချိန်မှာဒေါအောင်ဆန်းစုကြည်ကရခိုင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတော်ခြေပြမိန့်ခွန်းပြောခဲ့ပါဗျ။အဲ့ဒီမိန့်ခွန်းမှာရွေးကောက်ပွဲမတိုင်မီကအဓိကပြောခဲ့တဲ့ငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုအဓိကပြောဆိုခဲ့ပါဗျ။နိုင်ငံတကာကတော့ဒေါအောင်ဆန်းစုကြည်ရဲ့ဒီမိန့်ခွန်းအပေါ်မှာစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပေမဲ့ပြည်ရင်းမှာတော့ဒေါအောင်ဆန်းစုကြည်ကိုထောက်ခံသူတွေပိုပြီးများလာတာကိုတွေ့ရပါဗျ။ဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲတွေပြည်ရင်းပြည်ပမှာကျင်းပလာကြတာတွေကိုလည်းတော်တော်လေးတွေ့လာရပါတယ်။ဒီလူလူရဲ့ထောက်ခံမှုကအခုဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့နိုင်ငံတကာရဲ့စိန်ခေါ်မှုတွေဖိအားတွေကိုကျော်လွှားနိုင်ဖို့ဘလောက်ထိအထောက်အကူဖြစ်စေပါသလဲ။ဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့ခေါင်းဆောင်ဦးသူဝေကအခုလိုမြင်ပါတယ်
။အဓိကနိုင်ငံရေးသဘောဆိုတာလူလူရဲ့ထောက်ခံချက်ကအဓိကပေါ့နော်။လူလူထောက်ခံချက်ရှိနေတဲ့ဒီနိုင်ငံရေးသဘောကတည်နေတာပဲလေနော်။အဲ့ဒါကြောင့်မလို့လူလူထောက်ခံချက်နဲ့တွေ့ရှိနေတဲ့ပြဿနာတွေကိုဖြေရှင်းလို့ရှိရင်ဖြင့်သူပို့ပြီးတော့လွယ်တာပေါ့ဗျာနော်။ဒါဖြင့်သူကတော့လူလူထောက်ခံချက်ရှိနေတဲ့ဒါလားပါလို့ဒီပြဿနာတွေကိုကျေတွက်နိုင်မှာပါ။အဲ့တော့သူအားတွေလည်းအခုကတော့ရှိတယ်လို့ယူဆရတာပေါ့နော်။ဒီနိုင်ငံကပြည်အားတွေကတော့ကျွန်တော်အမြင်ကတော့ဖြင့်ပြည်အားကတော့တော်တော်လေးပဲကြီးမားတယ်လို့ယူဆနိုင်တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့သူ့ကိုကြည့်ရတာကတော့သူကတော့ဂရုမစိုက်တဲ့ပုံပဲရှိတယ်။တယ်လာရီယာသူဖြည့်ရှင်းနိုင်ပါတယ်ဆိုတဲ့အဓိပ္ပာယ်ပြုရောက်တယ်လေ။ဒါပဲပြောပြောဒီအခုကျွန်တော်တွေ့ရတဲ့ကတော့ဖြစ်ရင်ပြည်အားတွေရှိနေတော့လည်းပဲဒါတိုက်ပြီးမှသူရဲ့လှုပ်ဆောင်ချက်တွေကအောင်မြင်နေတော့မရှိသေးတယ်နော်။အောင်မြင်နေတော့မဲ့ဆိုတော့လူတို့ထောက်ခံချက်တွေရှိနေတော့မဲ့ပေါ့နော်။အဲ့ဒါလို့ဆိုရင်သူကသူ့လုပ်ငန်းနေရာဒါအောင်မြင်နိုင်တဲ့အလားအလာရှိပါတယ်ပေါ့နော်။
ဒေါအောင်ဆန်းစုကြည်ကိုလူလူကထောက်ခံမှုတွေပို့ပြီးတိုးလာတဲ့အပေါ်မှာ88မျိုးဆက်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုချင်းမီကလည်းအခုလိုသုံးသပ်ပါတယ်
။ဒေါအောင်ဆန်းစုကြည်သူဥဆောင်မီဆောင်ရတဲ့လုပ်ငန်းစဉ်ကိုပြန်ကြည့်လိုက်လို့ရှိရင်ဥမာငင်းငင်းလုပ်ငန်းစဉ်ပေါ့နော်။အဲဒီငင်းငင်းလုပ်ငန်းစဉ်ဆိုရင်အမှန်တမ်းပြောလို့ရှိရင်ဒေါအောင်ဆန်းစုကြည်မှာဘာတတ်မှာမရှိဘူး။ဘာအားရှိတယ်လူလူအားပဲရှိတာ။နောက်ဒီမိုကရေစီပြုံကြောင်းတဲ့လုပ်ငန်းစဉ်တွေပြန်ကြည့်လိုက်လို့ရှိရင်လည်းလူလူနဲ့ပဲသွားရတာပဲ။အဲ့တော့အဲဒီလူအမှောင်ဆက်မပြတ်ရှိနေမှဒီလုပ်ငန်းစဉ်လည်းအောင်မြင်မှာအဲ့တော့ဒီလုပ်ငန်းစဉ်အောင်မြင်တဲ့အခါကျမှလည်းဒီနေ့ကဖြစ်စီခြင်းနဲ့ကျွန်တော်တို့အဲ့ဒါရခိုင်ပြည်နယ်ဖြစ်ခြင်းနဲ့ဥစားလို့ပေါ့လို့အဲ့ဒါကိုချောချောမွေပြီးနိုင်တယ်အဲ့တော့ချုပ်ပြောရမယ်ဆိုလို့ရှင်ဟိုပြည်သူထောက်ခံမှုကအများဆုံးလိုအပ်နေတယ်ပြည်သူထောက်ခံမှုရှိဖို့လိုတယ်ပြည်သူအားနဲ့ပဲဒီအရေးကိုရွေးရမယ်အပြောင်းလဲနိုင်မယ်ဒါတော့ဆန်းစစ်ကြည့်ကိုလည်းယုံကြည်ပြီးသားဖြစ်တယ်နော်အဲ့ဒါကြောင့်ပြည်သူထောက်ခံမှုကအများဆုံးလိုအပ်တယ်လို့ကျွန်တော်ပြောချင်တာအခုချိန်ရပါဆိုတော့ဒီဟိုအချမ်းဖက်သမားတွေကသူတို့ရဝါရဖြန့်ချင်မှုအဲ့တော့ရလို့ကြံမှုဒါလက်လို့အောင်မြင်တဲ့အချိန်ပါပဲ။နောက်ပိုင်းမှာအမှန်တရားအောင်ဝဲခံပါမယ်လို့အဲ့လိုပဲကျွန်တော်ယူကြည့်ပါလေ။ဘာကြောင့်လဲဆိုတော့ဒေါက်တာဆီရဲ့အခြေခံအားကောင်းမှုပါဆိုရင်ရိုးသားမှုပဲဗျ။သူကချိန်ရုံးသူ့ရဲ့ကြီးမှုရိုးရိုးသားသားသူ့ကြီးရဲ့လှုပ်ဆောင်ချက်တွေလည်းရိုးသားလည်းလှုပ်ဆောင်တတ်တယ်။အဲ့အဲ့ဒါကဒီရိုးသားမှုကအခြေခံကြောက်ဆုံးပဲအောင်ဝဲခံတဲ့အဓိကကြောက်ဆုံးများတစ်ခုပဲ
။ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတကာကဖိအားတွေကိုဖြည့်ရှင်းနိုင်ဖို့အတွက်လူလူရဲ့ထောက်ခံမှုအပြင်ဒီရခိုင်ရင်းနဲ့ပတ်သက်ပြီးကင်တွယ်ပုံအပေါ်နိုင်ငံတကာကိုထိတိယောက်ယောက်ချင့်ကပ်ဖြည့်ရှင်းနိုင်ဖို့လည်းလိုအပ်တယ်လို့နိုင်ငံရေးလည်လာသူဒေါက်တာရမျိုးသိန်းကမြင်ပါတယ်
။ကျွန်တော်မြင်တာတော့ဒီပြည်တွင်းမှာရှိတဲ့ကျွန်တော်တို့မြန်မာပြည်သူလူထုနဲ့နိုင်ငံတကာမှာရှိတဲ့ပြည်သူလူထုရဲ့ဒီထောက်ခံမှုတွေကတော့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အတွက်ပေါ့လေနိုင်ငံတကာရဲ့ဒီ PR တွေကိုရင်ဆိုင်တဲ့နေရာမှာအတိုင်းအတာတစ်ခုထိအထောက်အကူပြုနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒါပေမဲ့တဖက်ကဟိုနိုင်ငံတကာရေးရာပြဿနာတွေကိုချင်းကပ်ဖြေရှင်းတဲ့နေရာမှာကျွန်တော်အမြင်ကတော့နော်ဒီတန်ငင်းတငက်တမန်ငင်းအရာပေါ့လေနော်ဟိုနိုင်ငံတကာနဲ့ထိတွေ့ဆက်ဆံပြီးတော့ဟိုစုံစမ်းစစ်ဆေးဖော်ထုတ်ဖို့နော်တရားဥပဒေနဲ့အညီဆောင်ရွက်ဖို့နောက်ပြီးတော့လူ့အခွင့်အရေးဆိုင်ရာဆိုင်ရုံးတွေနဲ့အညီဆောင်ရွက်ဖို့အဲ့ဒါတွေကပို့ပြီးတော့အရေးကြီးမယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ရောတမောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုယ်တိုင်ရောဥပဒေနဲ့မလျော်ညီတဲ့ကိစ္စတွေနော်လူ့အခွင့်အရေးဆိုင်ရာဆိုင်ရုံးကိုကြော်လွန်ပြီးတော့အလေးမထားပဲလုပ်တဲ့ကိစ္စမျိုးတွေကိုအလက်ခံနိုင်ဘူးဆိုတာကိုလာလွန်ခဲ့တဲ့ကာလမိန့်ခွန်းတွေအခမ်းအနားတွေမှာလည်းအချိန်ကြီးပြောခဲ့တာကိုကြားရပါတယ်။အဲဒီအခါကျတော့လက်ရှိအချိန်မှာဒီလိုင်းကောင်းပေါ်ကနေကျွန်တော်တို့ထိထိရောက်ရောက်နိုင်ငံတကာအတိုင်းဝိုင်းကိုဟိုထိတွေ့ဆက်ဆံပြီးတော့အမျှော်မြင်ရှိရှိချင်းကဖြစ်ရှင်းနိုင်ဖို့ကပိုပြီးတော့တော့ချက်ကြတယ်လို့ကျွန်တော်ကတော့မြင်ပါတ
ယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပေါ်လူလူရဲ့ထောက်ခံမှုတွေပိုပြီးတိုးလာနေတဲ့အခြေအနေတွေပေါ်မှာ NLD ဘ ਹੁ လုံမှုဆောင်အဖွဲ့ဝင်ဦးထွန်းထွန်းဟင်ရဲ့အမြင်ကတော့
ကျွန်တော်တို့ကဒီရခိုင်ရေးဆိုတဲ့ဥစ္စာကြောင့်စရရရင်ကျွန်တော်တို့ကရှိခဲ့တဲ့ပြဿနာတွေပါဗျာ။တနည်းအားဖြင့်ပြောမှဆိုလို့ရှိရင် community နှစ်ခုပါ၊တူတဲ့ community နှစ်ခုပါလေ။လူမျိုးကြီးရောဗာရာကြီးရောမတူတဲ့ဥစ္စာနှစ်ခုပါ။အဲ့ဒါကနေကိုကူးတွဲနေလာတဲ့ခါကြီးကနေပြီးတော့အခုမှဒီပြဿနာဖြစ်ရပြီဖြစ်ရတာပေါ့။ဖြစ်တဲ့ဆိုတာကကျွန်တော်တို့တောင်းဆန်းစုကြီးကြောင့်ဖြစ်တာမဟုတ်ပါဘူးဗျာ။ကျွန်တော် NA ကြောင့်ဖြစ်တာမဟုတ်ပါဘူး။နော်အဲ့ဒီပေါ်မှာဒီလူတို့ကထောက်ခံတယ်လို့ကျွန်တော်တို့ဒီလိုမြင်ပါလေ။အဲတောင်စားစုကြီးဆိုတာကျွန်တော်ပါတီရဲ့ခေါင်းဆောင်လို့ပြောလို့ရတယ်လို့ပြည်သူလူထုရဲ့ခေါင်းဆောင်လို့လည်းပြောလို့ရပါတယ်ပြည်သူလူထုရဲ့အမိမိရင်ဖခင်လို့ဆိုလို့လည်းပြောလို့ရပါတယ်ခင်ဗျအဲဘယ်လိုမျိုးပေါ့လေလက်သေးစိတ်လက်စိတ်တော့နာတာပေါ့ဗျာနောက်တောင်စားစုကြီးကိုကျွန်တော်တို့ကဒီတအားရိုးချက်ဖြစ်တဲ့ခါကျတဲ့ခါကျတော့ကျွန်တော်ပြည်သူလူထုမှလည်းသူတို့မှလည်းခံစားချက်တွေဖြစ်လာပါလေနောက်ဒါသူတို့အနေနဲ့သိနေတာပဲတကယ်ဒီကိစ္စကတောင်စားစုကြီးလောက်တာမဟုတ်ဘူးဆိုတော့ဒါလည်းတော့သူတို့သိနေတာပဲခင်ဗျဒီနေရကြအဲ့ဒီပုံမှာပို့ပြီးတော့ဒီဥစ္စာထောက်ခံမှုတွေလူထောက်ခံမှုတွေဖြစ်ပေါ်လာတယ်လို့ကျွန်တော်ဉာဏ်ကြလို့ပဲယူဆပါတယ်
။ဒါကတော့ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေပေါ်လူထုကထောက်ခံမှုတွေပို့ပြီးတိုးလာနေတဲ့အခြေအနေနဲ့ဒီလူထုထောက်ခံမှုတွေကဒေါအောင်ဆန်းစုကြည်လက်ရှိရင်ဆိုင်နေရတဲ့နိုင်ငံတကာရဲ့စိန်ခေါ်မှုတွေကိုဘလောက်အထောက်အကူဖြစ်စေနိုင်တယ်လဲဆိုတဲ့အပေါ်တုံ့တက်ချက်တွေကိုကြားခဲ့ရတာပါရှင်။